အိန္ဒိယနိုင်ငံမှာဝန်ကြီးချုပ်နရင်ရာမိုဒီ2014ခုနှစ်မှာအာဏာရလာပြီးနောက်ပိုင်းသူ့အတွက်အရေးကြီးဆုံးစမ်းစစ်ချက်ဖြစ်မဲ့ဒေသန္တရရွေးကောက်ပွဲကိုမစ္စတာမိုဒီကိုစားပြုဝင်ပြိုင်ခဲ့တဲ့ဂူဂျာရတ်ပြည်နယ်မှာဒီကနေ့ကျင်းပခဲ့ပါတယ်။နိုင်ငံအစ်စ်အုပ်ချုပ်ရေးတာဝန်တွေမယူခင်ကသူ73နှစ်နီးပါးကြာအုပ်ချုပ်ခဲ့တဲ့နိုင်ငံအနောက်ပိုင်းကဂူဂျာရတ်ပြည်နယ်ကိုသက်ပြီးထိန်းချုပ်နိုင်ဖို့သူ့ရဲ့ဂျနတာပါတီကြိုးပမ်းလှုပ်ဆောင်နေရတာဖြစ်ပါတယ်။နိုင်ငံရဲ့ပြည်များနှုံးကိုတာလွန်ပြီးစီဝါရဲ့အရှိန်ဟုန်ကောင်းကောင်းနဲ့ကြီးထွားနေတဲ့သူ့ရဲ့ပြီးနယ်မှာဖွံ့ဖြိုးရေးလုပ်ငန်းတွေအလုပ်ကန်အခွင့်အလမ်းတွေဖန်တီးပေးနိုင်ခဲ့တဲ့ခေါင်းဆောင်ဆိုတဲ့ပုံရိပ်ကိုဆက်ထိန်းထားနိုင်ဖို့အတွက်ကဒီပြီးနယ်ရွေးကောက်ပွဲမှာ BJP ပါတီအနိုင်ရဖို့လိုတယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ပါတယ်။မစ္စမိုရီရဲ့လူချင်းလူကင်ပေါ်တဲ့အနေထားရဲ့ဂူဂျာရတ်နယ်သားတွေကိုဆွဲဆောင်နိုင်မှုရဲ့ဒီကြောင့်သူတို့ပါတီအနိုင်ရလိမ့်မယ်လို့ BJP ပါတီကမျှော်လင့်ထားပါတယ်။ဒါပေမဲ့လည်းစီဝါရေးဖွံ့ဖြိုးမှုအရှိန်ကျလာတာကြောင့်လူလူကြားမတည်နှက်မှုတွေရှိလာပြီးဝန်ကြီးချုပ်ရဲ့ပုံရိပ်ကိုထိခိုက်ရတာကြောင့်သူ့ပါတီပေါ်ထောက်ခံမှုကျဆင်းလာတယ်လို့စစ်တမ်းကောက်ယူချက်တွေမှာတွေ့ရတာကြောင့်အခုရွေးကောက်ပွဲကိုပါတီခေါင်းဆောင်တွေလက်နေကြပါတယ်။ဝန်ကြီးချုပ်မော်ရီကိုရိုင်ကတော့ဒီကနေ့ရွေးကောက်ပွဲကိုမဲဆန္ဒရှင်တွေအားလုံးလာရောက်မဲထဲဝင်ကြဖို့အထူးသဖြင့်လူငယ်တွေသူတို့ရွေးချယ်ခြင်းသူကိုလည်းရွေးချယ်ဖို့သူ့ရဲ့ Twitter လူမှုကွန်ရက်ဆောင်ရွက်မှာနှိုးဆော်ထားပါတယ်။ဒီကနေ့ကျင်းပတဲ့ဂူဂျာရတ်ပြည်နယ်ရွေးကောက်ပွဲမှာစုစုပေါင်းမဲယုံ14000ရှိပြီးတော့ BJP ပါတီကအိန္ဒိယမျိုးသားကွန်ဂရက်နဲ့ဘဟုဂျန်စမတ်ပါတီတို့နဲ့ရှင်းပြနေတာဖြစ်ပါတယ်။အစင်းနှစ်ဆင့်ကျင်းပတဲ့ဒီရွေးကောက်ပွဲပထမအစင်းဟိုဒီကနေ့မှာစုစုပေါင်းဝင်ရောက်ရှင်းပြနေတဲ့ကိုယ်စားလှယ်ပေါင်း989ဦးထိရှိပါတယ်ခင်ဗျာ။